ရတဲ့နိုင်ငံသူနိုင်ငံသားတွေဒါမှကကမ္ဘာတဝန်းကစောင့်ကြည့်နေကြရတဲ့ဒီအိုလံပစ်ပွဲကြီးကိုတရားဝင်စတင်ဖို့အတွက်လန်ဒန်အိုလံပစ်အားကစားကွင်းမှာရှိတဲ့အိုလံပစ်မိရှုတိုင်ကိုထွန်းကြီးဖို့ဗြိတိန်နိုင်ငံတဝန်းမှာလှည့်လည်စဉ်ကတည်းကလူ၁၀သန်းလောက်ကချိုးဆိုကြည့်ရှုခဲ့ကြရတာပါ။အိုလံပစ်အားကစားပွဲတော်မှာနိုင်ငံတကာကအားကစားသမား1000နီးပါးပါဝင်ဆင်နွှဲကြမှာဖြစ်ပါတယ်။ဒီအိုလံပစ်ပွဲတော်ကြီးကိုစိတ်လှုပ်ရှားပြီးစောင့်မျှော်ကြည့်ရှုကြသူတွေထဲမှာဗြိတိန်နိုင်ငံမှာနေထိုင်နေကြတဲ့မြန်မာတွေလည်းပါပါတယ်။အခုရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လင်းပေးနေတဲ့အိုလံပစ်အားကစားပွဲတော်ဖွင့်ပွဲအစီအစဉ်ကိုစောင့်ကြည့်နေတဲ့မြန်မာနိုင်ငံသားကိုဖိုးတာကိုဆက်သွယ်ပြီးပွဲတော်ဖွင့်ပွဲမြင်ကွင်းအနေအထားကိုမေးကြည့်ပါတယ
်။ဒီဖွင့်ပွဲနဲ့ပတ်သက်ပြီးတော့ဒီလန်ဒန်နေမှာစင်တခြားပါဝင်ပတ်သက်နေတဲ့အမျိုးတွေအားလုံးကိုတွန်းနေပြီးတော့ live ကိုရိုက်ကြတဲ့ခါမျိုးရှိတယ်ဆိုတော့ TV ကကြည့်ရတာတော့အခုဟိုအတိုင်းထက်အလွန်ကြီးနူးမိရပါလေပါလို့လဲဆိုလို့ရှိရင်တခါမှလည်းအခုဒီလိုမျိုးပွဲတစ်ခုမျိုးမကြုံရခဲ့ဘူးကျွန်တော်တို့လည်းဒီနိုင်ငံမနေတာကြာကြာပြီဒီပွဲကိုလည်းဟိုဒီလောက်ထိသူတို့ပြင်ဆင်ထားလိမ့်မယ်လို့လည်းစိတ်ထဲမှာမထင်သားပဲနဲ့အခုစကြည့်တဲ့လုပ်ငန်းနဲ့နာနာရေးချင်းအတွင်းမှာအရန်ကိုရင်သက်ရှုမောပေးတော့အဲ့လိုတွေ့ရတာပေါ့နော်ဟိုကြည့်ရတာအရာလည်းတခါမှမဖြစ်ဘူးရခါရင်လည်းတွေ့ရတယ်ကြည့်နေပဲ TV ရပဲကြည့်ရပဲလူကလည်းအရန်ကိုချိန်နဲ့ဝါသပြီးပါတယ်
ဒီနေ့ဖွင့်ပွဲမှာပြည်သက်8000လာရောက်ကြည့်ရှုတယ်လို့သတင်းဌာနတွေကကြေညာပါတယ်။ဗြိတိန်နိုင်ငံရောက်မြန်မာအများစုကတော့အိုလံပစ်အားကစားပွဲနဲ့ကြုံကြိုက်ခွင့်ရတဲ့အပေါ်မှာကျေနပ်အားရကြပါတယ်။ဒါပေမဲ့သွားလာရေးအခက်အခဲကြောင့်အားကစားပွဲကျင်းပရာအိုလံပစ်ဘတ်ထဲကိုတိုင်ကိုကျသွားမကြည့်နိုင်သူကတော့လန်ဒန်မြို့ကိုခဏအလေရောက်နေတဲ့ဟစ်ဟော့ပ်ဆိုတော့မူမူပါ။မူမူကသူခန်းစားချက်အတွေ့အကြုံကိုအခုလိုပြောပြပါတယ်
။လန်ဒန်ဘရစ်ရဲ့အောက်မှာတော့အိုလံပစ်ရဲ့စဝိုင်းကြီးတွေလေအဲ့ဆိုဝိုင်းကြီးနဲ့တော့တပ်ပုံရိုက်ခဲ့ကြတယ်ပေါ့အားလုံးပေါ့အဲ့လောက်ပါပဲကြာချန်တဲ့ကတော့အိုလံပစ်နဲ့ပတ်သက်ပြီးတော့သိပြီးတော့အမတ်ရဆိုတာကျွန်တော်တို့ကသွားဖို့အချိန်မရှိတဲ့အတွက်အဲဝယ်ဖို့လည်းအချိန်မရှိတဲ့အတွက်ပေါ့နော်ဘာမှဟိုမလုံးဖြစ်တော့ပါဘူးဗျအားကစားနဲ့ပတ်သက်လို့ကတော့ပြီးတော့ရှိတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကအခုတက်တက်စီဖြစ်သွားတဲ့သဘောဖြစ်နေတာပေါ့နော်ကိုယ်နဲ့မဆိုင်တယ်လို့ခံစားရတာဆိုတော့ခုနလိုမျိုးအိုလံပစ်ပွဲတော်လူရှုပ်တဲ့နေရာရောကျွန်တော်တို့တက်စီသမားတွေကလည်းပတ်ပြီးမောင်းကြတယ်ကျွန်တော်တို့နေရာလေအိုလံပစ်ပွဲကိုသွားဖို့အတွက်ကလည်းအရှိမရှိတာအတွက်ပေါ့နော်လည်းလည်းရောက်တာအတိတ်တော့အိုလံပစ်ရဲ့အရာကကျွန်တော်တို့ဘာမှမခံစားရပါဘူးအဲအလိုမျိုးကျွန်တော်တို့ဒီအိုလံပစ်နဲ့မဆိုင်တဲ့လူပဲဖြစ်နေတော့ညာပေါ့နော်မြန်မာပြည်ပြန်ရောက်တဲ့ခါကျအမတ်တရအနေနဲ့အိုလံပစ်ပစ္စည်းလေးရောဝယ်သွားဖို့အစီအစဉ်ရှိပါလေကြ
ဒီအိုလံပစ်ပွဲတော်မှာမြန်မာနိုင်ငံကအားကစားသမားအဖွဲ့တွေလည်းပြေခုံပြေ၊ဂျူဒို၊မြားပြေ၊တနက်ပြေနဲ့အနောက်တိုင်းလေလောပြိုင်ပွဲစသဖြင့်အားကစား၅မျိုးမှာဝင်ပြန်ရမှာဖြစ်ပါတယ်။ဗြိတိန်ရောက်မြန်မာတွေကတော့မြန်မာအားကစားသမားတွေကိုစိတ်ပိုင်းဆိုင်ရာအရာအပြေးသွားမယ်လို့ဆိုပါတယ်။ဒါကိုကုဖို့တာကအခုလိုပြောပြပါတယ
်။ဒီမှာနိုင်ငံသားလူအနေနဲ့ဆက်တော့ဒီအိုလံပစ်ပွဲကိုအားရောအပြေးရတယ်မယ်ကျွန်တော်တို့မြန်မာနိုင်ငံလာတဲ့တစ်ဖက်လုံးမှာလူ6ယောက်ပဲရှိရှိရဆိုတော့လေဆက်မလားကျွန်တော်အခုပြတ်နေဆုံးတော့ကျွန်တော်တို့ဒီအဝေးကနေပြီးတော့ support တော့ support တော့ကျွန်တော်လုပ်နေတယ်အားပေးနေတယ်သူဘာလို့လဲဆိုတော့တခုကျင်းပတဲ့နေရာတခုကတနေရာထဲမှာမရှိဘူးတချို့ကလည်းကျွန်တော်တို့နေတဲ့လန်ဒန်နဲ့အဝေးနေရာသွားရလဲဆိုတော့လေဒါပေမဲ့ကျွန်တော်တို့ကတော့အဝေးကနေပဲအားပေးရတဲ့သဘောပေါ်ပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အခုဒီနေ့တွေ့တဲ့အကုန်မြန်မာအတိုင်းအဝိုင်းဒီ community နဲ့ပတ်သက်တဲ့လူတွေကအလုံးအတော့မြန်မာအချင်းကိုတော့ support တော့လုပ်ပါတယ်လေ
။ Olympic ပွဲတော်နဲ့ပတ်သက်ရင်လုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေရှိခဲ့တာမို့အထူးသဖြင့်အချမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေနဲ့ရင်ဆိုင်ခဲ့ရဖို့တဲ့ဗြိတိန်နိုင်ငံမှာအခုလိုမျိုးကြီးမားခန့်နှလာတဲ့ကြီးကျယ်ခန့်နှလာတဲ့ပွဲကြီးလုပ်တာဟာလုံခြုံရေးရာစိုးရိမ်စရာရှိလားလို့လည်းကိုဖို့တာကိုမေးကြည့်ပါတယ်။
ဒီဥစားကြီးတခုကိုခုနှစ်လုံးခဲ့တဲ့ခုနှစ်လောက်ထဲကနေပြီးတော့ prepare လုပ်လာတယ်။ဟိုပြင်ဆင်လာတယ်ပေါ့နော်။နောက်တစ်ခုကလည်းဒီ Britain တခုတည်းနိုင်ငံတခုကကျင်းပတဲ့ဒီပွဲမဟုတ်ဘူး။ဒါတစ်ကမ္ဘာလုံးကကျင်းပတဲ့ပွဲဖြစ်တဲ့အဲ့အတွက်ကြောင့်တစ်ကမ္ဘာလုံးမှာရှိတဲ့နေဒီမှာ security နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေအားလုံးကလည်းဒါနောက်ပိုင်းမှာပါဝင်ထားတဲ့အတွက်ကြောင့်လုံခြုံစိတ်ချမှုကတော့ကျွန်တော်ရဲ့ feeling အရပြောမှာလို့ရှင်တော့ဘာမှသူရင်စရာမရှိလို့ကျွန်တော်ထင်တယ
်။အိုလံပစ်အားကစားပွဲကြီးဟာဇူလိုင်လ28ရက်နေ့ကနေဩဂုတ်လ12ရက်အထိသတင်းသုံးပတ်ကြာကျင်းပသွားမှာဖြစ်ပါတယ်ရှင်။